နိုင်ငံရေးချာစီးရီးယားပေါ်ဆေးရကျူးကျော်ဝင်ရောက်လာရင်တုံ့ပြန်ကာကွယ်ဖို့အဆင့်မြင့်ဝင်းပြင်မဆိုင်တုံးကြီးတွေစီးရီးယားနိုင်ငံကိုပေးရမှာဖြစ်တဲ့အကြောင်းထိပ်တန်းရုရှားသံတမန်တဦးကပြောကြားခဲ့ပါတယ်။ရုရှားလက်ထောက်နိုင်ငံသားရေးဝန်ကြီးဆာဂျီရက်ကော့ဖ်ကအဆင့်မြင့် S-300 လေယာဉ်ပစ်တုံးကြီးတွေကိုပေးပို့သွားမယ့်အကြောင်းအင်ကာနီကပြောဆိုခဲ့ပြီးဒါဟာစီးရီးယားနိုင်ငံတည်ငြိမ်မှုအတွက်ဖြစ်လိမ့်မယ်ဆိုပြီးပြောပါတယ်။မော်စကိုအနေနဲ့ဒီလိုလုပ်တာဟာစီးရီးယားနိုင်ငံကပြည်ပခါတွေရပ်တန့်အောင်နိုင်ငံတကာကစီးရီးယားဝင်ရောက်ဆက်ဖက်လာမှာကိုတားဆီးနိုင်လိမ့်မယ်ဆိုပြီးကြည့်တဲ့အကြောင်းသတင်းတောက်တွေနဲ့တွေ့ဆုံစင်မှာပြောခဲ့တာပါဒါပေမဲ့ဒီလေချောင်းကာကွယ်ရေးလက်နက်တွေကိုဘယ်အချိန်မှပေးပို့မလဲဆိုတာကိုတော့ရည်ညွှန်းပြောဆိုတာမျိုးမရှိပါဘူးဒမတ်စကတ်ကဒီလက်နက်တွေရုရှားနိုင်ငံစီကဝယ်ယူဖို့လွန်ခဲ့တဲ့နှစ်အတော်ကြာကလေးကစာချုပ်ချုပ်ထားခဲ့တာပါစီးရီးယားနိုင်ငံရဲ့ဒီလေချောင်းကာကွယ်ရေးစနစ်ဟာအစ္စရေးနိုင်ငံရဲ့လူညိုရေးကိုချင်းချောက်နိုင်တယ်လို့စီးရီးယားနိုင်ငံအတွင်းစီးရီးယားဝင်ရောက်ဖို့လိုအပ်တဲ့အချိန်မှရှုပ်ထွေးမှုတွေဖြစ်နိုင်တဲ့အတွက်အစ္စရေးနဲ့အမေရိကန်ဘက်ကရုရှားအနေနဲ့ဒီလိုလက်နက်ရောင်းဝယ်ဖို့ကိစ္စကိုဆက်ပြီးမလုပ်ဖို့တိုက်တွန်းထားတာပါ။ Israel ကာကွယ်ရေးဝန်ကြီး Moshe Yaalon ကတကယ်လို့ဒီလေကြောင်းကာကွယ်ရေးလက်နက်တွေကိုတင်ပို့မယ်ဆိုရင် Israel အနေနဲ့ဘယ်လိုတုံ့ပြန်ရမယ်ဆိုတာကိုသိတဲ့အကြောင်းအင်ကာနီမှာပြောပါရတယ်။အခုချိန်ထိတော့ဒီလက်နက်တွေတင်ပို့တာမရှိသေးဘူးလို့လည်းသူကပြောပါရတယ်။